အန်အန်ဒီအစိုးရတပ်တန်းနှစ်နှစ်ကျော်ကာလအတွင်းချောင်းမွေးတဲ့သမရအဖြစ်ပြောင်းလဲနေတူနိုင်ငံရေးအရာဒုတိယမျိုးဆက်ကိုလက်ဆင့်ကမ်းနိုင်ခဲ့တယ်လို့နိုင်ငံရေးစင်ခေါ်မှုအခက်အခဲတွေကိုစုပေါင်းအင်အားနဲ့ရင်ဆိုင်ဖြေရှင်းမယ်လို့ဒေါက်တာဆန်းစုကြည်ကနေ့တနင်္ဂနွေနေ့ကတွေ့ရနိုင်ငံတော်မိန့်ခွန်းမှအဓိကထားပြောသွားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့မိန့်ခွန်းမှာအရ တက်စရာမိခွန်းအဖြစ်ရှုမြင်သုံးသပ်သူတွေလည်းရှိပါတယ်။အပြည့်စုံကိုတော့စပီးနှားဆင်ပါရှင်။ဧပြီလ၁ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပြောကြားတဲ့နိုင်ငံတော်ဆိုရတာဝန်ထမ်းဆောင်မှုနှစ်နှစ်ပြည့်ရုပ်သံမိခွန်းမှာအရေးကြီးဆုံးတင်ပြခြင်းတဲ့အချက်အဖြစ်သမ္မတတင်မြောက်နိုင်ခဲ့တဲ့ကိစ္စနဲ့နိုင်ငံရေးအရာမျိုးဆက်သစ်တွေကိုလက်ဆင့်ကမ်းနိုင်တဲ့ရလဒ်အဖြစ်တောင်ဆန်းစုကြည်ကပြောဆိုသွားတာပါ
။ဒီခုကျမတို့ဒီမိုကရေစီလှုပ်ရှားမှုအတွင်းကပေါ်ပေါက်လာတဲ့နိုင်ငံတော်ဝင်များကိုသီလသမာဓိပညာနဲ့ထမ်းဆောင်နိုင်တဲ့နိုင်ငံတော်သမ္မတတဦးကိုဒုတိယမျိုးဆက်လို့ခေါ်ဆိုရမယ်လူများအတွင်းမှာခန့်အပ်နိုင်ခြင်းမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ထောင်ခဲ့တဲ့ကောင်းဆောင်များသာမကဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ပထမမျိုးဆက်များအားလုံးရဲ့ကုန်ရောင်းပဲဖြစ်ပါတယ်
။အရသာထိပ်ပိုင်းကောင်းဆောင်ဖြစ်သူ့နေရာကိုဆက်ခံနိုင်တဲ့လူငယ်မျိုးဆက်တွေကိုဒေါ်ဆန်းစုကြည်အနေနဲ့လက်ဆင့်ကမ်းနိုင်မှုရှိဘူးလို့ဝေဖန်မှုတွေထွက်နေချိန်သူ့ရဲ့မိကွန်းမှာသမရသည့်ဦးဝင်းမြင့်ကိုဒီမိုကရေစီလှုပ်ရှားမှုရဲ့ဒုတိယမျိုးဆက်လို့ဒေါ်ဆန်းစုကြည်ကသတ်မှတ်ပြောဆိုသွားတာပါ။ဒီပေါ်မှာအမေရိကန်ပြည်ထောင်စုခြေဆိုင်မြမအရေးလေးလာသုံးသက်သူဒေါက်တာတင့်စီရဲ့အမြင်ကတော့
ဟုတ်ကျွန်တော်တို့အရင်ကတော့လှုပ်ရှားမှုကလာနှစ်ပေါင်း20ကျော်အတွင်းမှာနိုင်ငံတကာကအနေဒီမှာဒေါ်အောင်ဆန်းစုကြည်လွယ်ရင်လူမရှိတော့ဘူးလို့ပြောဆိုခဲ့ကြတာကြားပြီနော်။အဲ့နောက်မှာခုဆိုရင်တန်နဦးရောနောက်ပါပါတီကောင်းဆောင်ပူရောအပြောင်းအလဲမျိုးမျိုးဖြစ်လာတော့အဲ့ဒီမှာအဲ့လိုမဟုတ်ဘူးဟလာမျိုးဆက်တွေဆက်ဆက်မပြတ်မှုပြီးတော့တန်တဲ့ခေါင်းဆောင်တွေကိုနေရာပေးရွေးချယ်နိုင်ရဲဆိုတာကိုဟိုသတိပြနေလို့ကျွန်တော်မြင်နေခင်နောက်တစ်ခါဒီမိုကရေစီလှုပ်ရှားမှုတွေကလူတွေကိုလည်းအရင်ကပေါ့နော်ဒီတွင်ဒီပါဆက်သဖြင့်တော်ဆောင်သူကြီးကအတိမတ်ပြုမှုမရှိဘူးလို့ဝေဖန်ခဲ့တဲ့နေရာမှာနောက်ဆုံးမြစ်တာပို့တဲ့အခါမှာဒီပါရင်နေတဲ့ပုဂ္ဂိုလ်တွေလည်းပါလာတယ်ဆိုတော့ဒေါ်အောင်ဆန်းစုကြည်မြင့်ကမှာညိုစက်နဲ့ပတ်သက်လို့ရောဒီဒီမိုကရေစီလှုပ်ရှားမှုတွေကအဲလူမသိထုံတင်တိတေရောကိုပါတတိမပြုတဲ့မင်းကုန်လို့ကျွန်တော်မြင်ပါတယ်ခင
်ဗျတခါနှစ်ပေါင်း50ကျော်အုပ်ချုပ်ခဲ့တဲ့ဆီယာနာရှင်စနစ်ရဲ့အမွေစိုးတွေကိုဖယ်ရှားကျော်သွားဖို့ကျိုးပန်းနေတဲ့ NLD အရသာအစိုးရမှရင်းဆိုင်နေရတဲ့အခက်အခဲတွေရှိနေပြီးဒီစိန်ခေါ်မှုတွေကိုစုပေါင်းအင်အားနဲ့ကျော်ဖြတ်သွားမယ်လို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ NLD အစိုးရအနေနဲ့လက်တွေ့မှာစုပေါင်းအင်အားဖြစ်လာအောင်စည်းရုံးနိုင်တဲ့အခြေအနေရှိပါသလားဆိုတဲ့မေးခွန်းအပေါ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနဲ့ရင်းချင်းမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုမြင်ပါတယ်
။စုပေါင်းအင်အားဆိုတာကျွန်တော်မြင်တာကတော့ပါလဲဆိုရင်အစိုးရတတ်မတော်နဲ့တိုင်းရင်းသားအားလုံးဒီစုပေါင်းပြီးတော့ဒီဟာကိုဆွေးနွေးတိုင်ပင်ပြီးတော့တကယ်တဲ့ဖေဒရယ်ပြည်ထောင်စုတည်ထောင်နိုင်ဖို့တရားမျှတမှုလွတ်လပ်မှုစံမြင့်များအခွင့်အရေးရမှုအဲ့ဒါကိုဆွေးနွေးပြီးတော့မှအပြေချနိုင်တယ်ဆိုလို့ရှိရင်ဒီကျွန်တော်တို့မြန်မာနိုင်ငံဟာအင်းချမ်းသာရတဲ့နိုင်ငံဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့သူ့အနေနဲ့သူပြောတဲ့စကားတခုကိုကျွန်တော်အယံဆိုင်တာကလွတ်လပ်ရေးဖခင်တဲ့အိမ်နဲ့လွတ်လပ်ရေးဖခင်တဲ့လိုအပ်နေတဲ့ယူရချက်ယူမန်ချက်ကဖေဒရယ်ပြည်ထောင်စုဖြစ်တယ်ဆိုတော့သူကအဲ့ဒီဖေဒရယ်ပြည်ထောင်စုကိုသူလဲလိုလားတဲ့သဘောရှိတယ်အဲလူသားရေးထားခင်တွေအိမ်မက်ကိုလဲသူကကောင်းတယ်ပေါ်ချင်တယ်ဆိုတော့အတိတ်တွေရောက်တယ်ဆိုတော့ရှင်တို့အနေကတော့သဘောကျတယ်ထောက်ခံတယ
်ရခိုင်ပြည်နယ်အကြက်တဲမှာစစ်တဲရဲ့ဂိုင်တော်မှုကြောင့်ဒေါ်ဆန်းစုကြည်အစိုးရအနေနဲ့အခက်အခဲတွေ့နေခြင်းရုပ်မြင်သံကြားကတစ်ဆင့်ပြောကြားတဲ့သူ့ရဲ့မိကုံးမှာတော့ကဘာကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်မှာသာမကတနိုင်ငံလုံးလုံခြုံအင်ကျန်းစွာဖွံ့ဖြိုးတိုးတက်နိုင်ဖို့စုပေါင်းအင်အားနဲ့ကြိုးစားကြဖို့ပြည်သူကိုတိုက်တွန်းခဲ့တယ်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့အာယုံစိုက်မှုနဲ့အမြင်တွေကိုလည်းအလေးထားဖို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်